မတ်လ22ရက်ကိုကမ္ဘာရေနေ့ရဲ့လို့ကုလသမဂ္ဂက1993ခုနှစ်ကစတင်သတ်မှတ်တာဟာသဘောတရားအရသာဖြစ်ပြီးတကယ်တော့ရေအသက်တမနဲ့ဆိုတဲ့အတိုင်းလူနဲ့သက်ရှိသရဝါရီအတွက်နေတိုင်းကရေနေပဲဖြစ်ပါတယ်ဒီလိုရေနေအဖြစ်သိကြရက်တရက်ထားသတ်မှတ်တာကလည်းတနည်းတခြားရှားပါးလာတဲ့ရေပြဿနာကိုကင်တွယ်ဖြစ်ရှင်းမှုနှိုးဆော်တဲ့သဘောမျိုးပဲဖြစ်ပါတယ်ဒီနေ့ကဘာမှာကိုရကိုရွာကိုအိမ်နဲ့နီနီနာနာမှာရေချိုနဲ့ရေကောင်းရေသားမရလို့လူ663သန်းဟာဝေးဝေးလန်လန်သွားပြီးရေတပုံးရေရစီရဖို့နာယီနဲ့အချီအချိန်ပေးရေတည်နေရပါတယ်ရေကောင်းရေသားမဟုတ်ပဲရရရေသုံးမြန်တော့ဝမ်းရှော့ဝမ်းပြက်တာနဲ့တခြားကျန်းမာရေးပြဿနာတွေကြုံရပါတယ်ကဘာနဲ့အဝလူသန်း1000နဲ့8သိန်းဟာရရရေသုံးနေရပြီးလူသား2400သိန်းဟာအင်သာမရှိကြပဲရေကောင်းရေသားမရတာနဲ့ဆက်နွယ်လို့ဖြစ်ပွားရတဲ့ယောဂါကြောင့်နှစ်စဉ်လူ8400တည်ဆုံးရပါတယ်ရေမတန်းတဲ့အတွက်ကလေးငယ်တွေကြုံရတာကိုအိန္ဒိယနိုင်ငံပါဝင်အာဖရိကနဲ့လက်တင်အမေရိကကုန်းနိုင်ငံအတွက်ရေကောင်းရေသားရဖို့ဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုအခြေစိုက် World for People ဆိုတဲ့လူမှုအတွက်ရေပရဟိတအဖွဲ့ကအလုံးအမှုဆောင်အရာရှိချုပ်Eleanor Allen ဟောပြောဝဲတစ်ခုမှာပြောသွားတာကတော့
of diarrhea from drinking dirty water it was contaminated with human waste every day around the world 1500
စနေပါရဲရေတောက်မီလို့ဝမ်းရှော့ဝမ်းပြက်ယောဂါနဲ့ကမ္ဘာတဝန်းကအသက်9နှစ်ယောက်ကလေးတပေါင်းခွဲနေတိုင်းသဆုံးနေရပါတယ်လို့ပြောသွားတာပါဒါဟာမတန့်ရှင်းတဲ့ရေကြောင့်9နှစ်ယောက်ကလေးသေဆုံးနှုန်းပဲဖြစ်ပြီးအသက်9နှစ်အထက်သေဆုံးရသူအရေအတွက်မပါသေးပါဘူး2019ခုနှစ်ကမ္ဘာရေနေ့အတွက်စွန့်ပစ်ရေကိစ္စဦးစားပေးဖို့ခေါင်းစဉ်တက်ထားပြီးအိမ်တွေမြို့တွေရွာတွေစက်မှုလုပ်ငန်းတွေစက်ပျိုးရေးလုပ်ငန်းတွေကနေရေတွေကိုပြန်မတန့်စင်မဲဖြစ်ဖြစ်ပြန်မသုံးမဲဖြစ်ဖြစ်စွန့်ပစ်နေတဲ့အတွက်ပတ်ဝန်းကျင်ညဉ့်ညမ်းရပြီးရေတို့မြေတို့ပျက်စီးရုံမကပြန်သုံးနိုင်တဲ့ရေအလဟတာဆွန်ရှုံရတယ်လို့ထောက်ပြပါတယ်။ကမ္ဘာတစ်ဝှမ်းမှာရှိထားတဲ့ရေကောင်းရေသားမလေလွင့်အောင်သုံးမိသားရေကိုရစကားတိုင်းပြောရရင်ရေပြန်ချက်ပြီးသုံးအောင်စစ်စောဆောင်ရွက်နေချိန်မှာမြန်မာနိုင်ငံမှာရေရှားတဲ့နေရာကရှားအင်းကနေမန်ချီဝေးတဲ့ရက်မှာရေသွားခတ်ရသူကခတ်ရရေမှန်မှန်မရလို့ရေဝဲသုံးသူကသုံးနေရချိန်မှာလာမယ့်အတာတကြားမှာရိုးရမပြတ်ရေကစားထွက်ကြဖို့အားခေထားတဲ့လူတွေလည်းရှိပါတယ်။တပြေကင်းနဲ့ရေပက်တဲ့ခေတ္တနဲ့ကွာလှမ်းသွားတဲ့ရန်ကုန်မဟာတကြံဟာမိသားပိုက်ဖွင့်ပြီးရေအတော်သုံးအတော်ဖြုံးနဲ့ပွဲတော်ကြီးဖြစ်သွားတာဆက်စုနှစ်တွေချီကြာသွားပြီလည်းဖြစ်ပါတယ်။ဒါပေမဲ့ခေတ္တပြောင်းရာသီဥတုကလည်းကမောက်ကမဖြစ်တဲ့ဒီနှစ်ခေတ်မှာကမ္ဘာတဝန်းရေရှားပါတဲ့ပြဿနာကိုဖြေရှင်းဖို့ကောင်းချင်းရိုက်စူးစမ်းနေတာတွေကိုငှက်ညာရေရှားပါတဲ့အတန်းခံရသူတွေကိုလည်းကိုကျင်းစာအားနာတဲ့တကြံဖြစ်တဲ့လို့တချို့ကရှုမြင်လာကြပါတယ်။အမေရိကန်ပြည်ထောင်စုအနောက်ချမ်းဆန်ဖရန်စစ္စကိုမြို့မှာနေထိုင်နေပြီးဆီယာရောကလပ်ဆိုတဲ့ပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့ကြီးမှာလုကင်နေတဲ့ဒေါ်ယူယူသိန်းကတော့ကုလသမဂ္ဂကစော်တဲ့ရွေးချွေတာနီးကိုလိုက်နာကျင့်သုံးနေရသူလည်းဖြစ်ပြီးရေချိုကိုတမိုးထားသူလည်းဖြစ်ပါတယ်
။အမပြီမှာတကြံလာတော့မယ်လူတွေကရေချိုတွေနော်ရေငံမဟုတ်ရေချိုတွေအရင်ဒီစက်ပိုက်ကြီးနဲ့ဖွင့်ပြီးဖြုံးနေတာကိုတော်တော်လေးကိုစိတ်မချမ်းသာဘူးစိတ်မချမ်းသာဆိုတော့ရိုးရတကြံကိုဆင်နွှဲလာတော့ဟုတ်တာပေါ့ဒါနဲ့ဒီစက်ပိုက်ကြီးတွေနဲ့ပိုက်တွေနဲ့ပက်နေတဲ့ဟာကကဘာမှအခုရေတွေကရှားရှားလာပြီရေချိုကအဲ့ဒါကိုမတိတဲ့နဲ့အရင်ချုံတုံးနေရရိုးရကလေးကိုဆင်နွှဲတာတဲ့ရေကိုဖြုံးကြည့်တဲ့လူမြင်တာပေါ့နော်ဒီဘက်တင်မှာဆိုရင်ဆန်ဖရန်စစ္စကိုကလေးရှင်ရေရောဒီအိမ်မှာလူပနေအောင်ဆိုရင်ဘယ်လောက်ကလာမဲ့တုံးသွားလဲအဲ့ထက်ပိုတုံးသွားလို့ရှင် fine ချရဲနောက်တစ်ခါနှစ်ဆပို့ပေးရဲဟိုနှစ်တုံးသွားဆိုလို့ရှင်ကားဆေးတာတော့မှဘေးကအိမ်ကသွားတိုင်လို့ရှင်ဓာငွေရိုက်လို့ရတယ်ပေါ့နော်နောက်ဒီမြက်အတူတွေလည်းအစားထိုးပြီးထားရဲဒါလို့မြက်တရားရေအရင်ကုန်လို့လေဒီစင်မှာလက်ဆေးတဲ့ရေကိုပုံးနဲ့မှထည့်ထားအိမ်တော်မှာတော်နေပေါ့နော်ရေကအရင်ရှားနေ
ရီတမူးတိတဲ့ဒေါ်ယူကျသိန်းဟာကမ္ဘာတိုးတက်ဆုံးတနိုင်ငံကကျင့်သုံးနေတဲ့ရေစီမံခန့်ခွဲရေးစနစ်ကိုအလိုအလျောက်လိုက်နာကျင့်သုံးရတာမို့မွေးမိခင်နိုင်ငံမှာရေအလဟတာဖြုံးမှာကိုနှမျောနေတာပဲဖြစ်ပါတယ်မြန်မာနိုင်ငံဟာရေပေါ်တယ်ဆိုပြီးအရင်ကလိုလက်လို့ဆိုပဲသုံးဖို့မသင့်တော့ပဲ ရေတံမိုးကိုသိဖို့အပြင်ထိထိရောက်ရောက်အကျိုးရှိရှိသုံးဖို့လိုလားပြီလို့ပြောလာသူကတော့ရေတယံဇာတပညာရှင်လည်းဖြစ်တဲ့အငင်းစားဆယ်မြောင်းအင်ဂျင်နီယာဥချူချူရေပါ
ဟိုမှာပြောဆိုရင်ရေပေါ်ရဆိုပြီးတော့ဘာမှကြီးမထက်ပဲနဲ့သုံးတော့ဗျာဒါပေမဲ့ဟိုခုအနိုင်တည်ထားပါတော့ဗျာတတိထားပြီးတော့ရေကိုစစ်စီနေသုံးတဲ့ရေကတမူးရှိတယ်နောက်ပြီးတော့တကယ် effectively သုံးရလား efficiency ကောင်းအောင်သုံးရလားဆိုတော့ဖြစ်ပြစနာမှာနောက်ရေကိုတန့်စင်မှုကလည်းယူဆရပါမယ်ဒီကျွန်တော်နိုင်ငံကတော့ water rich ဖြစ်တဲ့တွေ့ဒါပေမဲ့စနစ်ကြမသုံးနိုင်အဲ့ဒီ water rich ကအလကားပဲဒီဟာရှားပါးပြီရေကိုစနစ်ကြသုံးနေတယ်ဆိုတော့ schedule ဆိုလို့ရင်တိနေနေမှာစဘာရေဘလောက်လူတယ်ပေးရဘလောက်လူတယ်ပေးတွေရဲပိုက်ဆံဘလောက်ရတယ်စဘာတွေရဲပိုက်ဆံဘလောက်ရတယ်ဆိုရေကိုကြည့်လို့ကျွန်တော်ရေရဲ့ factor ကကျန်လာလားဆိုတော့
တက်ရှိမှန်သမျှလိုအပ်တဲ့ရေချိုးဟာကမ္ဘာအဖိုးတန်ဆုံးသင်္ယံစာတဖြစ်တယ်လို့ကမ္ဘာသားရင်းသရစ်ဆိုင်ရံမုံမူအဖွဲ့ကပြောပါတယ်နေ့စဉ်လူတွေစားတဲ့အစာကစလို့ဝစ်စင်နဲ့ထဲလဲရေအားကရတဲ့လက်စစ်သုံးနာအစုံရေရှိမှရနိုင်တာပဲဖြစ်ပါတယ်ရေကန်တွေအိုင်တွေမြစ်တွေချောင်းတွေရေရင်းဒေသတွေနဲ့မြေအောက်ရေတွေမှာဇီဝမျိုးစုံမျိုးကွဲတွေမိခိုးချစားကြပြီးဒီနေရာတွေမှာကမ္ဘာ၅မျိုးစိတ်50ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ရာသီဥတုပြောင်းလဲတာနဲ့လူကြီးတိုးလာတာနဲ့အမျှကမ္ဘာရေကြိုလဲပတ်နေတဲ့စနစ်ထိခိုက်လာပြီးရေကြိုမျိုးစိတ်55ရာခိုင်နှုန်းကျော်ကျဆင်းသွားတယ်လို့လည်းပြောပါတယ်။အပြိုးကျတဲ့ပင်လယ်ကလည်းဘယ်နေရာလှည့်ကြည့်ကြည့်ရေသမုဒ္ဒရာကြီးကြီးကလည်းပပလဲမှာရေဒီလိုရေသာတွေ့ရပေမဲ့ဒီရေတွေဟာရေငန်တွေပဲဖြစ်ပြီးဒီကဘာမှာတောက်သုံးနိုင်တဲ့ရေချိုပမာဏကတိရခိုင်နှုံးတော့မရှိလှတာမို့ရွှေမလို့မွေးမလို့ရေသာလူသည်လို့ရေရှားတဲ့ရက်ကဒေသခံတွေပြောနေကြတာပါပဲရှင်